မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးအာဆာလို့ခေါ်တဲ့ရခိုင်ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုဘယ်သူမှလေ့လာသုံးသပ်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံဝါရှင်တန်ဒီစီကမြို့သားစစ်ကောလိပ်မှာတာဝန်ထမ်းဆောင်နေတဲ့ပမောက္ခဇက်ဂရီအဘူဇာကဝေဖန်လိုက်ပါတယ်။ဒီအာဆာအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ပြည်ပခန့်တွေကိုစတင်ဖန်တီးခဲ့ပြီးနောက်ပိုင်းကစပြီးသူတို့အဖွဲ့ကရိုဟင်ဂျာတွေကိုကာကွယ်ဖို့အတွက်စူးစမ်းနေတဲ့အကြောင်းရိုဟင်ဂျာတွေမြန်မာအစိုးရထံကရပိုင်ခွင့်တွေရအောင်နိုင်ငံတကာဥပဒေအရသူတို့အဖွဲ့မှာတရားဝင်အခွင့်အရေးရှိကြောင်းနဲ့သူတို့အဖွဲ့ဟာအကြမ်းဖက်ဝါဒနဲ့ပတ်သက်ခြင်းမရှိကြောင်းထပ်တလဲလဲထုတ်ပြန်ကြေညာခဲ့တဲ့ဆိုပေမဲ့အဲ့ဒီအာဆာအဖွဲ့ဟာသူတို့ကြောင့်ရိုဟင်ဂျာတွေဒုက္ခဆင်းရဲဘလောက်ခံစားခဲ့ရပြီးဆိုတာကိုစဉ်းစားမိပုံမရကြောင်းပမောက္ခအဘူဇာကဝေဖန်ထားပါတယ်ဒီအာဆာခေါ်ရခိုင်ရိုဟင်ဂျာအကြမ်းဖက်အဖွဲ့နဲ့ပတ်သက်ပြီးပြည်တွင်းကမွတ်စလင်တွေရဲ့သဘောထားတွေကိုလည်းမေးကြည့်ပါရယ်မွတ်စလင်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာမြင့်သိန်းရဲ့အမြင်က
ကျွန်တော်တို့ roster ဒီလောက်တော့မှဒီအာဆာဆိုတာသူ့ရဲ့ background အာဆာဆိုတာဘယ်သူလဲဘယ်သူကဖွဲ့ပေးတာလဲဘာရွယ်ချက်နဲ့ကြီးချောင်ခဲ့တာလဲဆိုတာကဒီနေ့ထိကျွန်တော်တို့ကအတည်မပြုနိုင်ဘူးရိုဟင်ဂျာတွေပဲပန်းတွေကိုပေါ်တာလားသူ့စန့်ကျင်မှုပေါ်တာလားဆိုတာကသူ့ရဲ့ရွယ်ချက်အမှန်ကိုသိမှရမယ်ဒီကျွန်တော်တို့ကတော့အတီကိုမပြုတ်နိုင်သေးတာ။တန်တရားဖြစ်ဆဲပဲရှိသေးတယ်။ဆိုတော့ပေါ်လိုက်ပြောက်လိုက်ပြီးတကယ်တမ်းဟိုရှင်းရှင်းပြောတော့ဘာမှန်းကိုမသိသေးဘူးသူ
ဒီ။ဒီအဆအကျန့်ဖက်အဖွဲ့နဲ့ပတ်သက်ပြီးတန်တွဲမြို့နယ်ကမွတ်စလင်ဦးမျိုးဝင်းရဲ့အမြင်ကိုလည်းမေးကြည့်ပါရစေ။
ကျွန်တော်တို့ကအဆကိုတော့ကျွန်တော်တို့ကတော့မဝေခံလို့ပါဘူး။ဘာလို့ဆိုတော့လေဟိုကျွန်တော်တို့နဲ့လည်းအဆက်ဆက်လည်းမရှိသလိုဟိုဘယ်လိုပြောမလဲဆိုတော့အဆဆိုတော့ကျွန်တော်တို့နဲ့လည်းလက်လန့်ဝေးပါတယ်။တော့ဝေးပါတယ်။နောက်ပြီးတော့အစာပွဲအစီအစဉ်မှာဘယ်လိုလူတွေရှိနေလဲဆိုတာကိုလည်းကျွန်တော်တို့ကမသိနိုင်ဘူးလေ။အဲ့တော့ကျွန်တော်တို့ကဒုံငနေအစာဘယ်လိုအဖွဲ့ရှိပါလို့ပြောဖို့လည်းဖြစ်တယ်။နောက်ပြီးတော့အစာနဲ့ပတ်သက်ပြီးတော့တချို့ကလည်းအစာမစင်လေအကျိုးကိုလုပ်နေပါတယ်လို့ပြောတဲ့လူတွေဆွတ်ဆွဲတဲ့လူတွေလည်းရှိတယ်လို့ပြောရလဲအစာဆိုတာတောင်းရန်သူလို့ပြောတတ်တာကျွန်တော်တို့ကလက်လက်မမီနိုင်ဘူးသူများအဲ့ဒါလေ။ဟိုကျွန်တော်တို့ကမွတ်စလင်ကိုကူညီတဲ့ဆိုတိုင်းကိုသဘောကဟိုကျွန်တော်တို့ကတစ်ဆက်တည်းသူကလည်းပရိပခတ်ရှိတယ်ဆိုတော့ကျွန်တော်တို့ထောက်ခံလို့မရဘူးဗျ။
ဒီရခိုင်ရိုဟင်ဂျာအာဆာအဖွဲ့ဟာရိုဟင်ဂျာတွေကိုကာကွယ်ဖို့အတွက်စူးစမ်းနေတယ်ဆိုတာနဲ့ပတ်သက်ပြီးဦးမျိုးဝင်းကိုမေးကြည့်တော့
ကျွန်တော်တို့မြန်မာအစိုးရအမြင်မှာအာဆာဆိုတာအကြမ်းဖက်တောင်းကျမ်းသူပေါ့ဗျာအဲ့လိုဆိုတော့အကြမ်းဖက်တောင်းကျမ်းသူလို့ဆွဆွဲခံရတဲ့လူတွေအမြင်နဲ့ကတော့ကဲလေဒီရင်းငင်းဆိုင်ရေကိုလည်းသူတို့လုတ်ပေးနိုင်မှာမဟုတ်ဘူးမစင်လေးအကျိုးကိုလည်းသူတို့အဲ့လိုတယ်ဖို့နိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်ထင်တာပေါ့နော်အဲ့ဒီရိုဟင်ဂျာတွေရဲ့အကျိုးကိုအာဆာလုတ်ပေးနိုင်မှာမဟုတ်ဘူး
ဒီအစအကြမ်းဖက်အဖွဲ့ဟာရိုဟင်ဂျာတွေကိုကာကွယ်ဖို့အတွက်စူးစမ်းနေကြောင်းပြောဆိုထားတဲ့ပုံမှာမွတ်စလင်ခေါင်းဆောင်ဦးမြင့်သိန်းရဲ့အမြင်ကလည်
းကျွန်တော်အဲ့ဒါကိုပဲတန်မြတ်ဖြစ်တယ်လေ။ဟို IS လို့ပေါ့။ဟိုမွတ်စလင်ကလုပ်တာမွတ်စလင်တွေ့လို့ကတကယ်တမ်းကမွတ်စလင်တွေပဲတည်တာမွတ်စလင်တွေပဲတိုက်မိပြတာ။အဲ့လိုပုံစံဖြစ်နေတယ်။ဆိုတော့ Islamic State ဆိုပြောတာလေ။တကယ်တမ်းကျသူမွတ်စလင်တွေ့လို့တာမဟုတ်ဘူး။အခုအာဆာလည်းဒီတိုင်းပဲပြည်လေ။တေကလည်းတကယ်ပေါ်လာအဲ့ဒီဒါကိုရှင်းပြောရင်အခုထိပြည်ပြည်ပြည်ဘယ်မှမပေါ်နိုင်သေးဘူး။
အရှင်ကရခိုင်ပြည်နယ်မှာမွတ်စလင်တွေနဲ့ဒေသခံတိုင်းရင်းသားရခိုင်လူမျိုးတွေတင့်မြက်စွာနေထိုင်လာခဲ့ကြတယ်လို့အမျိုးဝင်းကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကအာဆာတပ်ဖွဲ့အဖွဲ့ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်မှုဖြစ်ပွားတဲ့နောက်မှာမှနှစ်ဖက်ပြဿနာတွေရှိလာခဲ့တယ်လို့လည်းဆိုပါတယ်။
ကျွန်တော်တို့ကလေမွတ်စလင်ဆိုတာတကယ်တမ်းကျတော့မင်းကျန်းနဲ့ရခိုင်မှာစောင့်နေတဲ့လူအဖွဲ့ကြီးဖြစ်ဖို့ပြရမယ်။ဟိုတကယ်တမ်းတော့ဟိုမှာကဘာနဲ့ရှင်ကြည့်လို့တော့မရဘူးပေါ့ဗျာ။ဆိုတော့မြန်မာနဲ့ကမ္ဘာနဲ့ကယဉ်ကျေးမှုချင်းမတူဘူးလေဒလေးစီရိုက်ချင်းကမတူဘူးလေဘာလို့ဆိုတော့ကျွန်တော်တို့ကဒီအရေးအချင်းကိစ္စကြီးနဲ့မဖြစ်ခင်ကတည်းကဒီမြန်မာပြည်ခိုင်းကြီးမှာရှိတဲ့ဘာသာပေါင်းစုံလူမျိုးပေါင်းစုံကကျွန်တော်ရခိုင်ပြည်နယ်မှာစစ်စစ်ခင်ခင်နဲ့နေခဲ့ကြတယ်လေအဲ့ဒီအချိန်တုန်းကဒီပြဿနာမျိုးတွေမရှိဘူးအဲ့ဒီကျွန်တော်အာဆာဆိုတာလည်းကျွန်တော်တို့မကြားဘူးပါဘူးအဲ့လိုမျိုးနေလာခဲ့တဲ့အခုမှဖြစ်သွားတယ်ဆိုတာတကယ်တမ်းတော့ကျွန်တော်တို့ဘက်ကပြောမယ်ဆိုရင်တော့ဟိုတရားဥပဒေစိုးမိုးနေတာပေါ့တရားဥပဒေစိုးမိုးသွားရင်ကတော့အာဆာလည်းဘာလဲလုပ်လို့မရတယ်လို့တခြားလူမျိုးငယ်တွေလည်းအချင်းချင်းဘာမှပြဿနာမဖြစ်နိုင်ဘူး။အဲ့ဒီဒေသကိုတရားဥပဒေစိုးမိုးနေတာတခုကတော့ကျွန်တော်တို့ရဲ့ဌာနပေါ့ဗျာ။ကျွန်တော်တို့ရဲ့စေတနာပေါ့။အဲ့ဒီဒေသမှာရှိတဲ့ရိုင်ဂျာပဲဖြစ်ဖြစ်၊ရခိုင်ပဲဖြစ်ဖြစ်အကြောင်းမရှင်းလို့ဖြစ်ဖြစ်နောက်ပြီးတော့မျိုးသက်သမီးတိုင်းနဲ့မရမာကြီးပဲဖြစ်ဖြစ်ကျွန်တော်တွေ့ပါတာအဲ့ဒီလူတွေနဲ့ကျွန်တော်တို့စီးနီးပွဲတွေမှာတွေ့တယ်။သူတို့လည်းတော့ကရောက်နေကြပါပဲ။ရတာပဲ။
ဒါကတော့အာဆာကောရခိုင်ရိုင်ဂျာအကြမ်းဖက်ဖွဲ့နဲ့ပတ်သက်ပြီးသုံးသက်ချက်တွေကိုကြားခဲ့ရတာပါ။ဒီအာဆာအကြမ်းဖက်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတဲ့ကာလကစပြီးဒီလူတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဘာတစ်ခုမှဆောင်ရွက်ပေးနိုင်ခဲ့ခြင်းမရှိကြောင်းပမောက္ခဇက်ဂရီအဘူဇာကဝေဖန်ပါတယ်။ ဒါပြင်အာစာဖွဲ့ဝင်တွေဟာဒုက္ခသည်စခန်းတွေကိုဝင်ရောက်ပြီးရိုဟင်ဂျာတွေနေရာပြန်နာကိုဆန့်ကျင်ချိန်ချောက်နေကြောင်းအာစာတွေရဲ့ဆုံရောက်မှုဟာရိုဟင်ဂျာတွေရဲ့ရိုဟင်ဂျာတွေအတွက်ကြီးမားတဲ့အန္တရာယ်ဖြစ်ကြောင်းလဲပမောက္ခဇာဂရီအပူဇာက Venus News မှာဝေဖန်ရေးသားထားပါတယ်ရှင်။